once-in-a-lifetime journey, you will travel past the boundaries of Earth and outer space.
ကမ္ဘာပြင်အကပါတဲ့ကိုကြီးသွားမှာပါအကတယင်ခံရဲ့သုံးပုံစပုံကခရင်တကားတွေနဲ့ဖွဲ့စည်းထားပါတယ်အကတထဲမှာပြန်တက်မှုတွေလည်းအကြီးဆုံးခရင်တကားဖြစ်ပြီးကမ္ဘာကောက်ချောင်းနဲ့စัจ java လာကြီးရဲ့အဖောင်တုမြင်ကွင်းကိုတွေ့ရမှာပါတဲ့အမေဆုံးလုပ်ငန်းကြီးကပိုင်တဲ့ Blue Origin ဒုံးမြန်လုပ်ငန်းရဲ့အကတခီးသွားလုပ်ငန်းကြော်ညာပါဇူလိုင်လ20ရက်နေ့မှာ Blue Origin ရဲ့ New Shepherdဒုံးပြန်တဲ့လူတွေလိုက်ပါချမ်းမယ်ပထမဆုံးတော့အာကာသခီးစဉ်အတွက်လူတဦးစာခုံတနီယာစာကိုလည်လံတင်ခဲ့တာပ
ါ So $28 million the number 107
ဒေါ်လာ28တန်းနဲ့ရောင်းလိုက်ပါပြီသူလည်လံဖြစ်သူ Steve Little ကညာခဲ့တာပါအမေဆုံးလုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့ဇူလိုင်လတဲ့အာကာသခီးလိုက်ပါနိုင်တဲ့ခီးစဉ်လက်မှတ်ကိုလည်လံတင်ခဲ့တာပါအမေဆုံးလုပ်ငန်းကြီးကိုတည်ထောင်တဲ့ Jeff Bezos ရဲ့ဒုံးပြန်ကုမ္ပဏီ Blue Origin ကအွန်လိုင်းကနေတိုက်ရိုက်လည်လံတင်ခဲ့တာမှာလည်လံအောင်သူဘသူလဲဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး။ Neil Armstrong နဲ့ Buzz Aldrin တို့ရဲ့လမျက်နှာပြင်ပေါ်ချိချခဲ့ကြတဲ့52မိနစ်မြောက်နှစ်ပတ်လည်နေ့တက်ရောက်တဲ့လမ်းမဲ့ဇူလိုင်လ20ရက်နေ့မှာအမေရိကန်ပြည်အောင်စု Texas ပြည်နယ်အနောက်ပိုင်းကနေအာကာသကိုအသွားအပြန်ခီးစဉ်တွင်လိုက်ပါဖို့လီလာအောင်ခဲ့သူကိုလာမဲ့တရင်ပတ်တီအတွင်ကြီးညာဖို့လည်းရှိနေပါတယ် Blue Origin ရဲ့အယောင်ညွှန်ကြားရေးမှူး Erin Connell ကတော့ Blue Origin အဖွဲ့ရဲ့ပထမဆုံးခီးစဉ်ကိုတွင်ချင်လှပါပြီလို့ပြောပါတယ
် $28 million that was my first auction I've ever seen
ဒေါ်လာ28တန်းမှာဒါကသူ့အတွက်တော့ပထမဆုံးတော့မျက်မြင်တွေ့ရတဲ့လီလံပွဲပါတဲ့မယုံနိုင်စရာအတွေ့အကြုံမှာဒေါ်လာ28တန်းဆိုတာမယုံကြည်နိုင်ကြပါလို့ပြောသွားတာပါ Blue Origin တစ်ဖွဲ့လုံးကပထမဆုံးခီးတယ်ကိုတွေ့ကျင်ထားပါပြီသူတို့ကကျဲပြစောနောက်သူရင်ကြီး Mark တို့နဲ့အတူ New Shepherd နဲ့လူသားတွေလိုက်ပါမယ်သမိုင်းဝင်ခီးစဉ်ကိုလာမဲ့တရင်ငါးပတ်အတွင်းဇူလိုင်လ20ရက်နေ့မှာသွားကြပါမယ်တသက်မှာတစ်ခါသာရမယ်အခွင့်အရေးမျိုးပါလို့ပြောသွားတာပါပြန်သုံးနိုင်တဲ့ဒုံးပြန်အကသရဲ့အခန်းတို့နဲ့2015ခုနှစ်ကစလို့ဆယ်နှစ်လောက်ကြာတဲ့အသွားပြန်ခီးစဉ်15ကြိမ်ဆန်းသက်ခဲ့တာမှာအားလုံးအောင်မြင်ခဲ့ပါတယ်။တလားကျော်ကြာအကတခီးစဉ်ကိုအွန်လိုင်းကလေလံဆွဲကြတာမှာဇွန်လ17ရက်နေ့မှာဒေါ်လာ 4.8 တန်းထိလေလံစီးရောက်ရှိခဲ့ပြီးတဲ့နောက်ဇွန်လ12ရက်နေ့စနေနေ့မှာအကတခီးစဉ်ကိုလေလံတင်ရောက်ချခဲ့တာပါ။နိုင်ငံပေါင်း159နိုင်ငံကလူပေါင်း 9,500 လေလံပစ်ဖို့စဉ်းသွင်းခဲ့တာဆိုလေ Blue Origin ကပြောပါတယ်။ဇွန်လ12ရက်စနေနေ့လေလံပွဲမှာတော့ဈေးအများဆုံးပေးတဲ့လေလံဆွဲသူ20ကျော်ပါဝင်ခဲ့ပါတယ်။ဇွန်လ9ရက်နေ့တုန်းကအမေဆုံးလုပ်ငန်းကြီးကိုတီထောင်သူဘီဇော့ကသူ့နဲ့ညီဖြစ်သူ Mark တို့ New Shepherd ရဲ့ပထမဆုံးအာကာသခီးစဉ်ကိုလိုက်ပါမယ်အကြောင်းကြေညာခဲ့ပါတယ်။ Jeff Bezos ကအခုလိုပြောပါတယ်
။ You see the earthFrom space, it changes you. It changes your relationship with this planet, with humanity. It's one Earth.
အာကာသကနေကမ္ဘာကိုမြင်ရတဲ့ရင်ကွင်းကခမည်းကိုပြောင်းလဲသွားစေမှာပါတဲ့။ကမ္ဘာလူသားတို့နဲ့ဆက်နွယ်မှုကိုပြောင်းလဲပေးလိုက်မှာပါတဲ့။ဒါဟာတခုတည်းသောကမ္ဘာကြီးပါ။သူ့အနေနဲ့လည်းဒီခီးစဉ်ကိုလိုက်ပါလိုပါတယ်တဲ့။ဒါဟာသူ့ဘဝတစ်လျှောက်လုံးဆန္ဒရှိခဲ့တဲ့ကိစ္စ။ဒါဟာစွန့်စားခံ။ဒါဟာသူ့အတွက်သိက္ခာအရေးကြီးတဲ့ကိစ္စပါလို့ပြောသွားတာပါ။
I invited my brother to come on this first flight.
ဒီပထမဆုံးခီးစဉ်မှာအတူလိုက်ဖို့ညီဖြစ်သူကိုဖိတ်ထားပါတယ်တဲ့။သူတို့ကအရင်ကြီးဆုံးမိတ်ဆွေတွေပါလို့အမေဆုံးလုပ်ငန်းကြီးကိုတီထောင်ရဲ့ Jeff Bezos ပြောသွားတာပါ။ညီဖြစ်သူ Mark Bezos ကလည်းအကူဖြစ်သူရဲ့ကံလန်းချက်ကိုလက်ခံခဲ့ပါတယ်။
I wasn't even expecting him to say that he was going to be on the first flight.
ပထမဆုံးခီးစဉ်မှာအကိုဖြစ်သူလိုက်တဲ့အကြောင်းနဲ့သူ့ကိုပါအတူလိုက်ဖို့ခေါ်မယ်လို့ထင်မှားခဲ့တဲ့အကြောင်းပြောသွားတာပါ။အမေဆုံးလုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့ညီဖြစ်သူတို့က Blue Origin ကစီစဉ်တဲ့ပထမဆုံးလူလိုက်ပါမယ်အာကာသခီးစဉ်မှာအတူလိုက်ပါကြမယ်ဆိုတဲ့သတင်းကြောင့်လေလံဆွဲသူတွေပို့ပြီးတော့များခဲ့ပါတယ်။လေလံအောင်တဲ့ငွေကိုတော့လူငယ်တွေချားမှာသိပ္ပံနဲ့ဤပညာတုတ်တဲ့မြင့်တင်ပေးရေးပညာရေးဆိုင်ရာအကျိုးဆောင်တဲ့ Club for the Future ဆိုတဲ့ Blue Origin ရဲ့အဖွဲ့ကိုလှူဒါန်းမှာဖြစ်ပါတယ်။အလိုလျောက်စက်တီအလုံးတက်ဆင်ထားတဲ့အာကာသယင်ကမ်းမှာ ခရီးသည်6ဦးထိလိုက်ပါနိုင်မှာဖြစ်ပြီးခရီးသည်တွေအတွက်ကိုယ်တိုင်ဇနင်းပေါက်အကျယ်ကြီးတစ်ခုစီလည်းရကြမှာပါအမေဇုန်လုပ်ငန်းကြီးပိုင် Blue Origin ရဲ့အာကာသကိုပြန်တမ်းမဲ့ခရီးစဉ်တွေအတွက်လက်မှတ်တွေကတော့အများပြည်သူကိုမရောက်သေးသလိုခရီးစဉ်ဈေးနှုန်းလည်းမတက်မှတ်သေးပါဘူးဒါပေမဲ့လည်းအကတ္တခီးစဉ်ကိုလိုက်ပါမယ်ခီးတယ်တွေကတော့လူချမ်းသာတွေပဲအဓိကဖြစ်ဖို့များပါတယ်ဘရစ်တင်ကဂရေကျွဲတစ်ချေ Richard Branson ရဲ့ Virgin Galactic Company ကလည်းခီးတယ်တွေလိုက်ပါနိုင်မယ်အကတ္တရင်ကိုစမ်းသပ်နေပါတယ်ဒေါ်လာ2သိန်းကနေ2သိန်းခွဲထိကျတဲ့မယ်ခီးစဉ်အတွက်လူပေါင်း600ကျူတင်စီးရင်တွင်ထားပါပြီ Elon Musk ရဲ့ SpaceX ကလည်းဒေါ်လာတန်းချီကုန်ကြမယ်အကတ္တရှင်ရှင်တွေအတွက်ရှင်ရှင်နေပါတယ်ရှင်